ခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာအထူးစီးပွားရေးဇုံတည်ဆောက်ဖို့လုပ်ခွင့်တင်တာရှောက်ထားတဲ့ကုမ္ပဏီ10ခုကျော်ရှိတဲ့အနေနဲ့တရုတ်အစိုးရပိုင်း CITIC CITIC China International Trust and Investment Corporation ကိုလုပ်ခွင့်ပေးလိုက်တယ်လို့ဒီနေ့စာပိုင်းမှာဦးသိန်းစိန်အစိုးရကကြေညာပါတယ်ကော်မတီအများအပြားပြိုင်ဆိုင်ကြောက်ကြတာမှုလုတ်ခွင့်တင်တာပေးဖို့ကြံ့ကြာနေတယ်လို့သတင်းရေးကြတာတွေရှိပါတယ်။စစ်အစိုးရဒီဟုံးချုပ်ကနီးမှာနားလည်မှုစာချုပ်လွှာလက်မှတ်ထိုးခဲ့တဲ့တရုတ်စီမံကိန်းကိုဦးသိန်းစိန်အစိုးရဒီဟုံးချုပ်ကနီး2015နှစ်ကုန်မှာအတည်ပြုလိုက်တာဖြစ်ပါတယ်။တကယ်တော့ကြောက်ဖြူအထူးစီးပွားရေးဇုံအကောင့်ထဲပေါ်ဖို့အမျိုးသားစီမံကိန်းဝန်ကြီးဌာနက City Corporation ကိုအစကတည်းကကန်ထရိုက်ပေးခဲ့တာလို့ Shui Gas Movement အခွဲက2017 September မှာထုတ်ဝေတဲ့ Sold Out ဆိုတဲ့စာရမှာဖော်ပြပါတယ်။ဒီအတိုင်းဆိုရင်တော့စီအစိုးရကလက်သိထိုးပေးခဲ့တဲ့စီမံကိန်းကို9နှစ်ကြာတဲ့အခါမှာကျွတ်တော်ကအတည်ပြုတဲ့သဘောဖြစ်နေပါတယ်။တရုတ်နဲ့ပတ်သက်တဲ့လုပ်ငန်းကြီးတွေများသလောက်ပွင့်လင်းမြင်သာမှုမှလည်းအနည်းဆုံးဖြစ်တာကြောင့်ကန့်ကွက်ဆန္ဒပြမှုတွေကိုရင်ဆိုင်နေရပါတယ်
။ရခိုင်ပြည်နယ်ရံပြဲကျွန်းရဲ့ကမ်းလွန်ပင်လယ်ကသဘာဝတံငွေကိုပိုက်လိုင်းသွယ်ပြီးတရုတ်ပြည်ကိုပို့ပေးနေပါတယ်။အရှိလက်ပန်းဒေသကသင်းပေါ်နဲ့တည်ယူလာတဲ့ရေနံစိမ်းကိုကြောက်ဖြူမြို့နယ်မရေကျွန်းမှာတို့လောင်ပြီးတရုတ်ပြည်ကိုပိုက်လိုင်းကနေပို့ဆောင်နေပါတယ်။ဓာတ်ငွေနဲ့ရေနံစိမ်းပိုက်လိုင်းစီမံကိန်းအကောင့်ထဲပေါ်မှုကြောင့်မရေကျွန်းဒေသခံတွေရဲ့လူနေမှုဘဝဟာနှစ်ဆလောက်နှိမ့်ချသွားကြောင်းသိရပါတယ်။လယ်မဲ့ရာမဲ့အလုပ်လက်မဲ့တွေများပြားလာလို့တရုတ်စီမံကိန်းကိုကန့်ကွက်ဆန္ဒပြကြပါတယ်။အခုတခါကြောက်ဖြူမြို့နယ်မှာစမှုဆုံးရေနဲ့စစ်ကန်းနဲ့အစစ်မြေအင်အားတည်ဆောက်ဖို့မြေအေက4290တတ်မှတ်ထားပါတယ်။ကြောက်ဖြူမြို့နယ်နဲ့ယူနန်ပြည်နယ်ကိုကားလမ်းနဲ့ရထားလမ်းဖောက်လို့ပို့လေတရုတ်ကရည်ရွယ်ပါတယ
်။မဒေးကျွန်းကရေနံဓာတ်ငွေလုပ်ငန်းနဲ့ကြောက်ဖြူအထူးစီးပွားရေးဇုံဟာတရုတ်ရဲ့အကြီးဆုံးစီမံကိန်းတွေဖြစ်တာမို့ကန့်ကွက်ဆန္ဒပြမှုမရှိဘဲချောချောမောမောဖြစ်ဖို့တရုတ်ကအထူးအာရုံစိုက်နေပါတယ်။ဒီနေရာမှာတရုတ်သားအမဟုံလျန်ဟာအထူးတာဝန်ယူနေပုံရပါတယ်။မလကကျင်းပတဲ့တရုတ်နှစ်တက်ကူးမှာမီဒီယာသမားတွေကိုညစာစာပွဲနဲ့အက်ခံပါတယ်တရုတ်မြန်မာလူထုအခြေခံဆက်ဆံရေးကောင်းမွန်မှုမြန်မာမီဒီယာတွေအရေးကြီးတဲ့အခါကပါဝင်ကြောင်းပြောသွားပါတယ်အထူးစီးပွားရေးဇုံစီမံကိန်းကိုလွှတ်တော်ကအတိမပြုမီ2015အစောပိုင်းကတည်းက City တရုတ်ကုမ္ပဏီအုပ်စုကကြောက်ဖြူမြို့နယ်ကျေးလက်ဖွံ့ဖြိုးရေးရန်ပုံငွေကိုကျပ်သိမ်း15,000နဲ့မှတ်တည်ပါတယ်ကျေးရွာ50ခုအတိုးတက်တာစွာငွေထုတ်ချေးတဲ့အစီအစဉ်ဖြစ်ပါတယ
်။ကြောက်ဖြူဒေသဖွံ့ဖြိုးတိုးတက်ရေးဟာတရုတ်မြန်မာပူးပေါင်းဆောင်ရွက်ရေးမှာအလွန်အရေးကြီးတယ်လို့တရုတ်သံမတ်ဟိုလျန်ကဆိုပါတယ်။ရခိုင်ပြည်နယ်မှာဆေးကန်း50နဲ့ကျောင်း50တိစောက်ဖို့လဲတရုတ်ကရည်ရွယ်ပါတယ်။ကြောက်ဖြူအထူးစီးပွားရေးဇုံကို3ပိုင်းခွဲအကောင့်ထဲပေါ်မှာဖြစ်ပြီး2038မှာအလုံးပြည့်စည်မယ်လို့မျှော်လင့်တာမို့22နှစ်စီမံကိန်းဖြစ်ပါတယ်။ပြည့်စည်တဲ့အခါမှာဒေါ်လာတန်း3,000ကျော်ဘူးနှစ်စဉ်ထုတ်လုပ်ပြီးလူပေါင်းတသိန်းလောက်အလုပ်ပေးနိုင်လိမ့်မယ်လို့ဆိုပါတယ်မြန်မာပြည်မှာတရုတ်စီမံကိန်း100ကျော်ရှိတဲ့အနေနဲ့ကြောက်ဖြူအထူးစီးပွားရေးဇုံဟာအကြီးဆုံးဖြစ်ပါတယ်မြန်မာပြည်မှာရွေးကောက်ပွဲ၄ချိန်ကျင်းပပြီးအစိုးရ၄ချိန်ပြောင်းလဲပြီးမှပြည်စည်းမဲ့တရုတ်ရဲ့မဟာဗျူဟာစီမံကိန်းဖြစ်ပါတယ
်ကြောက်ဖြူစက်မှုဇုံမှာစားသုံးကုန်အထည်အလေးဆောက်လုပ်ရေးပစ္စည်းပို့ဆောင်ရေးနဲ့ထောက်ပံ့ရေးပစ္စည်းစရာတွေကိုအလုတ်သမားအင်အားနဲ့ထုတ်လုပ်ဖို့ရည်ရွယ်ပါတယ်။ကုန်ပစ္စည်းတန်ချိန်7တန်းနဲ့ကုန်တစ်တာ5တန်းကင်တွင်နိုင်မဲ့ရင်းနှီးစိတ်ကန်းကိုတည်ဆောက်မယ်လို့ဆိုပါတယ်။ဒေသခံတွေကန့်ကွက်ဆန္ဒပြကြပြီးမဲ့တရုတ်ကုမ္ပဏီတွေကတော့စိတ်အားထက်သန်နေကြပါလေ။မူဆယ်နဲ့တရုတ်နေစာအကြမ်းမှာမြန်မာတရုတ်ဗဟိုစီးပွားရေးဇုံတည်ဆောက်နေတာ2018မှာပြီးစီးမယ်လို့ခန့်မှန်းတာမို့တရုတ်မြန်မာကုန်သွယ်မှုဟာတိုးချဲ့ဖို့သာရှိပါတယ်။ဒါပေမဲ့ဒေသခံတွေရဲ့တရုတ်စံကြီးစိတ်ဓာတ်ကြောင့်ကြောက်ဖြူအထူးစီးပွားရေးဇုံအကောင့်ထဲပေါ်ရေးမှာနှောင့်နှေးကြံ့ကြာနိုင်တာတွေအများကြီးရှိတယ်လို့သုံးသပ်ကြပါတယ်။လူမျိုးရေးဘာသာရေးပဋိပက္ခမြေယာသိမ့်ပဲ့မှုလူမှုစီးပွားရေးကျက်တဲ့မှုစတဲ့ပြဿနာတွေကိုမဖြေရှင်းနိုင်ရင်တရုတ်မျှော်လင့်တယ်လို့ဖြစ်လာဖို့ခဲယဉ်တယ်လို့မြင်ကြပါတယ်။မရေကျွန်းကရေနံဓာတ်ငွေစီမံကိန်းပြီးတဲ့အခါမှာဒေသခံတွေဘဝအခြေအနေပုံမှုဆိုးဝါးလာတာကိုသိရှိထားကြပါတယ်။ဒါပေမဲ့ကြောက်ဖြူဟာတရုတ်ရဲ့တစ်ချက်ကုန်တစ်ချက်ပြတ်ဗျူဟာဖြစ်ပါတယ်။ယူနန်ဖွံ့ဖြိုးရေးနဲ့အိန္ဒိယသမုဒ္ဒရာစောင့်ကြည့်ရေးမှာကြောက်ဖြူဟာအလွန်အရေးကြီးနေပါတယ်ခင်ဗျာ။